အခုမြန်မာနိုင်ငံမှာဒီအခု21ပင်လုံနီလာကံပေါ့နော်ကျင်းပနိုင်ရေးအတွက်စီစဉ်နေကြတာရှိပါတယ်ဆိုတော့ဒီနီလာကံမှာတိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးပါဝင်နိုင်ရေးအတွက်တော့လမ်းကြောင်းဖွင့်ပြီးတော့လဲဆွေးနွေးသွားဖို့အတွက်အစိုးရအသစ်ဘက်ကစီမံနေရာတွေလည်းရှိပါတယ်ဆိုတော့21ပင်လုံနီလာကံမှာအားလုံးပါဝင်လာနိုင်ရေးဆိုတဲ့ခြေအနေတွေနဲ့ပတ်သက်ပြီးတော့အရင်ဆုံးကိုမြတ်ကြီးရဲ့အမြင်နဲ့သုံးသပ်ချက်လေးသိချင်ပါတယ်ရှင်
ကိုကျွန်တော်တို့ကတော့ကျွန်တော်ဝမ်းလဲဝမ်းသာတယ်လေကျူလေကျူစုပါတာပြည့်စုံလက်မမထိုးတဲ့အဖွဲ့အစည်းတွေပြည့်စုံဆွေးနွေးရတော့မယ်လို့ထင်ပါတယ်လေအားလုံးပါဝင်လာနိုင်မှုဆိုအခုဆိုလို့ရှိရင်ကျွန်တော်ဒီကော်မတီတွေဖွဲ့ပြီးတော့မှတွေ့ဆုံမယ်ဆိုတဲ့အခြေအနေကိုကျွန်တော်သိရတယ်လေသိရဆက်ခါကြတော့ဟိုတွေ့ဆုံဆွေးနွေးတဲ့အခြေအနေပေါ်မှာမူတည်ပြီးတော့အားလုံးပါဝင်လာနိုင်မယ့်ညီလာခံတရားဖြစ်ပေါ်လာဖို့လေအရန်ပြောလင်ပါတယ်အဲ့လောက်ပဲလောလောဆယ်တော့တုံးသက်လို့ရပါမယ်အချုပ်ပြောရရင်တော့ကျူစုပါလေဗျဟုတ
်ဟုတ်ကဲ့ဒါပေမဲ့အခုဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေကြားထဲမှာလည်းဒီအခက်အခဲတချို့ရှိနေတယ်သူတို့ဘက်ကထောက်ပြချက်တွေလည်းရှိနေရရှိတယ်တကယ်လို့ဒီအားလုံးပါဝင်လာနိုင်ရေးဆိုတဲ့နေရာတွေမှာဘလို့အခက်အခဲမျိုးတွေရှိနိုင်မယ်လို့ရောကိုမြတ်တို့ဒီတုံ့သက်တာမျိုးရှိလဲရှင်ဟုတ်ကဲ့
အဓိကတော့ကဒီမြေပြင်မှာဖြစ်သွားနေတဲ့ဒီဒီတိုင်းနက်ကိုင်တိုက်ပွဲတွေရဲ့အခြေအနေမှာနှစ်ဖက်တပ်တွေရဲ့သဘောထားတွေလည်းကျွန်တော်တို့ကလိုတယ်လို့ထင်တယ်လေအဲ့တော့ဒီမှာပြောမယ်ဆိုလို့ရှိရင်တော့ဒီငွေရင်းမတွေ့ဆုံဆွေးနွေးရနိုင်ငံရေးရဖြည့်ရှိရမယ်မှန်တယ်ဒါပေမဲ့မြေမှာစစ်ပွဲတွေရှိနေတော့ဒီနိုင်ငံရေးရရှိဖို့ရောက်မှာမဟုတ်ဘူးအဲ့တော့ဒီမြေမှာစစ်ပွဲတွေချုပ်ညှောလုပ်ဖို့ဆိုလို့ရှိရင်ဒီတပ်မတော်ရဲ့သဘောထားကိုလည်းဟိုပြော့ပြောင်းအောင်ဟိုညှိနှိုင်းနိုင်မှုလို့လေအဲ့တော့ကျွန်တော်မြင်တာအစိုးရအနေနဲ့ကတပ်မတော်ရဲ့သဘောထားကိုတစ်ဖက်ကလည်းတိုင်းရင်းလက်နက်ကိုင်ရဲ့သဘောထားအဲ့နှစ်ခုကြားထဲမှာအစိုးရအနေနဲ့အစိုးရကိုယ်တိုင်ကညှိနှိုင်းမှုအနေနဲ့တခါထပ်ပြီးတော့ဝင်ပြီးတော့မှနိုင်ငံရေးအားလုံးဥဆောင်သွားတဲ့21ရာစုပြင်လုံးမဲ့ခေါ်ခေါ်ဒီလိုညီလာခံမဲ့ခေါ်ခေါ်အဲ့ရဖြစ်ပေါ်လို့ရမှာလို့ကျွန်တော်အဲ့လိုမြင်တယ်။အဲ့တော့တက်မလို့ရဲ့သဘောထားကိုပြစ်ပယ်ထားလို့မရပါဘူး။တိုင်းနာလက်နက်ကန်ရဲ့ဒီရဲ့သဘောထားကိုလုံးဝပြစ်ပယ်ထားလို့မရပါဘူး။ဆွေးနွေးမှုတွေမှာတော့အခက်အခဲအများကြီးရှိပါလိမ့်မယ်။ဟိုအခုလာရေးတွေးကြလိုက်မယ်ကျွန်တော်ညီလာခံကြီးဖြစ်သွားမယ်ဆိုတော့စေကူးရှင်ကိုတက်တက်ပဲဖြစ်လိမ့်မယ်။အဲ့လားတော့မရဘူး။တကယ်လက်တွေ့နဲ့ဆက်ဟပ်ပြီးတော့မှသွားဖို့လိုမယ်လို့ထင်ပါတယ်။
ဟုတ်ကဲ့ဆိုတော့အစိုးရသည့်အနေနဲ့အထူးသဖြင့်တော့ဒီစစ်တပ်ကြားပေါ့နော်တပ်မတော်ကြားမှာဘလို့ညှိနှိုင်းဆောင်ရွက်ဖို့တွေလိုမလဲအထူးသဖြင့်တော့ဒီစစ်တပ်ဘက်ကပေါ့နော်ဒီဘက်လက်ရောလာအောင်ဘလို့မျိုးညှိနှိုင်းဖို့တွေလိုမလဲလို့ရထင်ပါလဲရှင
်ဟိုနည်းနည်းတော့ကျေတယ်ဗျနည်းနည်းတော့ကျေတယ်ဆိုတော့ဥမာဒီတပ်မတော်အနေနဲ့ကဒီစစ်တပ်ဘက်ကနေပြီးတော့သဘောထားကိုပြောထားတာရှိတယ်ရှိတော့ဥမာပဲ TNL AA ကျွန်တော်တို့ဒီ MNDA စားရှိတဲ့အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးလက်နက်စွပ်မှာဆိုပြီးတော့ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လာကိုယ်တိုင်ပြောထားရှိတယ်။အဲ့ဒီသဘောထားမျိုးက UNFC ထဲမှာကြားလိုက်ခါကျတော့ MNDA နဲ့ DNL တို့ကပါဝင်နေတယ်။ပါဝင်နေဆိုတော့အဲ့ဒီသဘောထားတွေဟာအားလုံးပါဝင်နိုင်တဲ့အခက်အခဲဖြစ်နိုင်တယ်လို့ကျွန်တော်မြင်တယ်။အဲ့တော့အဲ့ဒီဟာကိုဘယ်လိုဖြေရှင်းမလဲဆိုတော့တွားရောက်ဆွေးနွေးမဲ့လူတွေကအဖြေရှာနိုင်မှုလိုတယ်။ဒါဒီနှစ်ခုကြာတက်မတော်နဲ့လက်နက်ကန်ချာမှာညှိပြရမှာဖြစ်တယ်ဒါတစ်ချက်။နောက်တစ်ခုကဆွေးနွေးလက်မှတ်ထိုးကြမလို့ပဲနဲ့ငြိမ်းငြိမ်းဆွေးနွေးဖို့တက်ဖို့သဘောထားရှိတဲ့တိုင်းသားလက်နက်ကိုင်များလည်းရှိတယ်။ကျွန်တော်တို့ဒီမှာမတူညီတဲ့ဟာရှိပါတယ်။ဥပမာ UNFC ရဲ့သဘောထားရှိတယ်။အဲ့ဒီလိုပဲကျွန်တော်ဒီ UWSC ဆိုတော့ W ရဲ့သဘောထားရှိတယ်။အဲ့တော့မတူညီတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုမတူညီတဲ့သဘောထားတွေကိုအခြေခံတူညီမှုတစ်ခုနဲ့ညီလာခံကြီးမှာအလုံးပါဝင်လာနိုင်အောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာတော့ကျွန်တော်ထင်တယ်တော်တော်ခက်ပါတယ်။အဲ့ဒါတော်တော်ခက်ပါတယ
်။ဟုတ်ကဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့ဒီအလုံးပါဝင်လာနိုင်ရေးအပြစ်ခတ်ရဲစေးရေးဆိုရဲဟိုအတိုင်းသွားနိုင်ဖို့အတွက်တိုင်းသားဘက်ကရောဘလို့လိုက်ရုံးမှုတွေလုပ်နိုင်ဖို့လိုမယ်လို့ရောအကိုသုံးသက်ပါလဲရှင
်။ဟိုကျွန်တော်ဖက်လိုက်တာတော့မဟုတ်ဘူးเนาะကျွန်တော်မြင်တာဟိုတော်တော်များများဟိုသူနားလည်မှုတွေ့ကောင်းလဲမှာဒါပေမဲ့ကျွန်တော်အမြင်ကိုကျွန်တော်တိကျတဲ့ပဲကျွန်တော်ပြောတိုင်းသားဘက်ကတော့လိုက်ရုံးမှုတွေတော်တော်များပြီလို့ကျွန်တော်ထင်တယ်ကြ။အဲ့တော့ဟိုကျွန်တော်ဖြစ်စီချင်တာကြာဟိုဒါကျွန်တော်ရှင်းပါတယ်တကယ်ငြိမ်းချမ်းရေးပေါ်ဆောင်မယ်ဆိုရဲဆိုလို့ရှိရင်အင်အားကြီးတဲ့လူတွေအနေနဲ့ကအင်အားငယ်တဲ့နည်းတဲ့လူတွေအပေါ်မှာဖြစ်နိုင်တယ်ကြ။ကျွန်တော်လိုက်ရုံးပြီးတွားဖို့ပါအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်ဆိုလိုချင်တာတိုင်းသားလက်နက်ကိုင်အဖွဲ့အစည်းလုံးချင်အောင်လုပ်ဆိုပြီးခွင့်ပြုခိုင်းနေတာမဟုတ်ပါဘူးတိုင်းသားလက်နက်ကိုင်ရဲ့သဘောထားကိုတိတိကျကျနားလည်ပြီးဘလောက်ထိလိုက်ရောပေးနိုင်မလဲဆိုတဲ့အစိုးရရဲ့သဘောထားပေါ်မှာအားလုံးပါဝင်နေကြတာဖြစ်မဖြစ်ဆိုအဲ့ဒီပုံမှာပဲတည်ပါတယ်ဗျအဲ့တော့တိုင်းသားတွေရဲ့အဲ့အနေနဲ့ကလည်းခုနကပြောလိုမျိုးဘလို့လိုက်ရောပါဆိုတဲ့ဟာကျွန်တော်ဟိုဘက်လည်းရှော့ဒီဘက်လည်းရှော့ဆိုတဲ့ကိစ္စရတယ်ဆိုတာပြောဖို့ခက်ပါတယ်နိုင်ငံကြီးမပဲရှိပါတယ်အဲ့တော့ကျွန်တော်တို့ရှင်းရှင်းလင်းလင်းပဲကျွန်တော်ပြောချင်ပါတယ်အင်အားကြီးရဲ့အစိုးရအနေနဲ့တနည်းအားဖြင့်လူလူရွေးချယ်တင်ပြမှုနဲ့တက်တာတဲ့အစိုးရအနေနဲ့တက်မလို့နဲ့လေညှိနှိုင်းမှာဖြစ်နိုင်တယ်ကတိုင်းသားတို့လိုက်လျောပြီးအားလုံးပါဝင်တဲ့ညီလာခံတစ်ပြက်ဖြစ်အောင်ကြိုးစားပါလို့ပဲကျွန်တော်ကတိုက်တွန်းခြင်းလေဒါကျွန်တော်အဲ့ဒါအဓိကကျွန်တော်ပြောချင်တာ
ပါဟုတ်ကဲ့အဲ့ဒီတော့ဒီတက်မတော်ဘက်ကလိုက်ရောလာနိုင်ဖို့အနေအထားဆိုရင်ရောအကိုတို့ဘယ်လိုမြင်ပါလဲရှင်လိုက်ရောလာနိုင်ချေရှိပါလား
ခါပြန်နေမှာဗျနိုင်ငံရေးဆိုတာအကန့်ဒီကမှချက်ချင်းလည်းငယ်ဒီတည့်တည့်သဘောတရားတွေထားပြီးတော့ယူဆလို့မရပါဘူးဗျဒီရတဲ့သဘောတရားတွေနဲ့တွားလို့မရပါဘူးအဲ့တော့တခါတည်းမှာဟိုဖြည့်လို့ညှိနှိုင်းမှုတွေကတစ်ဆင့် တဘောသားတွေကအမျိုးမျိုးပြောင်းသွားနိုင်ပါတယ်။ဘာပဲပြောပြောပြီးခဲ့တဲ့အစုကငါးနှစ်တည်းတမ်းမှာလည်းတက်မလို့အနေနဲ့ပါဝင်ငင်းငင်းလေးမှာထဲထဲဝင်ပါဝင်ဆောင်ရွက်ခဲ့တယ်။အခုလည်းတက်မလို့အနေနဲ့ဆက်လက်ပါဝင်ဆောင်ရွက်ဆဲဖြစ်တယ်ဆိုတာကျွန်တော်တို့အမြင်ပဲ။ကျွန်တော်တက်မလို့ဖြစ်တိုင်းတက်ဒါကျွန်တော်စစ်တပ်ဖက်နဲ့လိုက်ပြောတာမဟုတ်ဘူး။စစ်တပ်ဖြစ်တိုင်းစစ်တပ်ကငင်းငင်းကြီးကိုမလိုလားဘူးအမြင်နဲ့ဟိုကဖြစ်နေစုတစ်ဖက်သက်ပြောတာကိုရတယ်။ငင်းငင်းကြီးအတွက်အခက်အခဲဖြစ်စီတဲ့စကားလုံးအုံလုံးတွေလို့ကျွန်တော်နားလည်ပါတယ်။တော့တဖြည်းဖြည်းတချို့တက်မလို့အနေနဲ့ကကျွန်တော်စစ်တပ်အနေနဲ့ကကျွန်တော်တို့ပွင့်လင်းသွားလို့ရှိရင်စစ်အာဏာရှင်စနစ်အောင်မှတော့ဆိုကျွန်တော်တို့ကြီးပင်းခဲ့တယ်လို့စစ်တပ်ကိုယ်တိုင်လည်းစစ်အာဏာရှင်စနစ်အတွင်းမှာကြီးပင်းခဲ့တာဖြစ်တယ်။အဲ့တော့သူတို့မှရှိနေတဲ့တောက်လျှောက်နှစ်ပေါင်း90လောက်လွှမ်းမိုးလာတဲ့အယူအဆတွေကိုသူတို့ဖြည်းဖြည်းချင်းချင်းသူတို့ဖယ်သွားဖို့လိုမယ်လို့ကျွန်တော်မြင်ပါတယ်။အဲ့လိုသူတို့လည်းတဖြည်းဖြည်းဖယ်လာတာကျွန်တော်သွားတွေ့တယ်။တွေ့ရဆိုတဲ့ခါကျတော့ကျွန်တော်ထင်ပါတယ်ဆွေးနွေးညှိနှိုင်းခြင်းကဒါလည်းတက်မလို့အတွက်ကောတိုင်းနာလက်နက်ကန်တွေအတွက်ကောကျွန်တော်တို့အားလုံးအတွက်ကောအစွားတဲ့တော့ကျွန်တော်တို့လူချင်းနဲ့ဖယ်ရပီအောင်စုစပ်ပန်းနိုင်အောင်ရောက်နိုင်မယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကိုမြားကြီးခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်